ပန်ကန်လွန်ပင်လယ်ပြင်မှာအီယာမကုန်းတင်သင်္ဘောကြီးနဲ့တိုက်မိတဲ့အမေရိကန်ရေတပ်ဖြတ်သင်္ဘော USS Fitzgerald ရဲ့အိတ်ခမ်းတွေမှာတေဆုံးရေတပ်သားတွေရဲ့ရုပ်လောင်းတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရေတပ်သား9ဦးရှာဖွေရေးအဆုံးသတ်လိုက်ပြီးဆိုအမေရိကန်ဘက်ကပြောဆိုလိုက်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းပြီးဆုံးသွားပြီးဆိုအမေရိကန်ရေတပ်ရဲ့အမှတ်9တပ်ဖွဲ့တပ်မှူးဒုတိယရေတပ်ဗိုလ်ချုပ်ကြီး Joseph Ukwa ကဒီကနေ့တင်းတင်းကြပ်ကြပ်မှာသတင်းထုတ်တွေကိုပြောဆိုတာပါ။အသက်ရှင်ခြင်းရည်သူမရှိဘူးဆိုတာကိုအမေရိကန်အာဏာပိုင်တွေဘက်ကအတိအမှတ်ပြုထားပေမဲ့ဒုတိယရေတပ်ဗိုလ်ချုပ်ကြီးဦးကွာကတော့တေဆုံးသူရေတပ်သားတွေရဲ့မိသားစုတွေကိုအတိအပြည့်အကြောင်းမကြားရသေးခင်မှာရှာတွေ့ထားတဲ့တေဆုံးသူတွေရဲ့ရုပ်အလောင်းအရေအတွက်ကိုမပြောဘူးလို့ညွှန်ဆိုပါတယ်။တင်းမောရဲ့အိတ်ဆောင်တွေတဲကိုပင်လယ်ရေတွေစီးဝင်ကြတာဖြစ်ပြီးတင်းမောရဲ့ညာဘက်ပိုင်းကပိတ်မိသွားတာလို့ရေတပ်ဒုတိယဗိုလ်ချုပ်ကြီးကပြောပါတယ်။အတော်လေးပျက်စီးသွားတဲ့အကြောင်းနဲ့အောက်ကနေရေတွေအလုံးအချင်းနဲ့ဝင်နေတဲ့အကြောင်းလဲအမေရိကန်ရေတပ်အမှတ်9တပ်ဖွဲ့အခြေစိုက်ရာဂျပန်နိုင်ငံယိုကိုရှုကရေတပ်စခန်းမှာတမူးကြီးဦးကွာကပြောပါတယ်။တင်မောအသွားလာများတဲ့ဂျပန်နိုင်ငံယိုကိုရှုကရဲ့အနောက်တောင်ဘက်104ကီလိုမီတာအကွာမှာတင်မောနှစ်ဆင်းတိုက်နေပြီးတဲ့နောက်နိုင်ငံပိုင်အတွင်းကမ်းခြေကိုပြန်ဆွဲလာခဲ့ပြီးတဲ့နောက်ကြောက်ချထားတဲ့ USS Fitzgerald ရဲ့ရှေ့မှာဒင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်အလံတင်ကုန်းတင်သင်္ဘော ACX Christian နဲ့တိုက်မိချိန်မှာ USS Fitzgerald ပေါ်မှာရေတပ်သားအများစုကအိတ်နေကြခြင်းဖြစ်တယ်လို့လည်းပြောပါတယ်။ USS Fitzgerald အနည်းနဲ့တော့အချိန်ယူပြန်လည်ပြင်ဆင်ရမှာဖြစ်တယ်လို့လည်းပြောပါတယ်။တိုက်မိခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးရှင်။